ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းစစ်ဆောင်ဒုက္ခတွေထောင်ထဲချီးပြီးတော့ရှိလာတဲ့အတွက်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်။ဒါပြင်တောတောင်ထဲမှာပိတ်မိနေတဲ့စစ်ဆောင်ဒုက္ခတွေအတွက်လည်းလူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။ရခိုင်မြောက်ပိုင်းကနေတိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ကိစ္စကိုနိုင်ငံတကာကအာရုံစိုက်နေကြအချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ဥယျာဉ်ဆုံခွာထွက်ပြေးပြီးတောတောင်ထဲပုံအောင်နေရတဲ့စစ်ရှောင်းတွေရပိုင်းတွင်းမှာပဲထောင်နဲ့ချီရှိလာတာအတွက်စိုးရင်စိတ်ပူကြောင်းကုလသမဂ္ဂဂျနီဗာရုံးချုပ်မှာအင်ကာနိကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OHCHR လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရရူပတ်ကိုဘယ်ကပြောပါတယ်
We're deeply concerned about the escalation in attacks by military forces and armed groups in Kachin and northern Shan states in Myanmar.
မြန်မာနိုင်ငံမှာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေအရှိန်မြင့်လာတာကျွန်တော်တို့အထူးစိုးရိမ်ပါတယ်။အိုရင်ဆွန်ခွာထွက်ပြေးရသူပေါင်းတသိန်းလောက်ရှိရာကနေအေပီလာစောစောပိုင်းကစပြီးတော့ကချင်ပြည်နယ်ထဲမှာနောက်ထပ်စစ်ဘေးရှောင်ဒုက္ခတွေ8400လောက်တိုးလာတာပါ။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကအောင်တော့ဒေတာတဝိုက်တိုက်ပွဲတွေကြောင့်ထွက်ပြေးရင်တောတောင်တွေထဲမှာသတင်း၄ဘက်လောက်ပိတ်မိနေတဲ့ရွာသားတွေကိုဒီသတင်းဖတ်တယ်မှာပဲဘေးလွတ်ရာကိုပြောင်းရွှေ့ပေးနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့နေရာတွေမှာပိတ်မိနေသူအများအပြားရှိနေသေးတဲ့အပြင်အဲ့ဒီဒေတာဟာတောတောင်ထူထပ်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာဖြစ်တဲ့အတွက်ဒုက္ခတွေတွေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသာတေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့အစိုးရတပ်တွေကလက်နက်ကြီးတွေနဲ့ဒဏ်ပြန်တိုက်ခိုက်နေတာဖြစ်ကြောင်းလည်းပြောပါတယ
်။ In Shan State, on Saturday, at least 14 civilians were reportedly killed and at least 20 others injured in attacks by armed groups.
ရှမ်းပြည်နယ်မှာစနေနေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာတော့အရတား14ယောက်တေဆုံးပြီးအနည်းဆုံးလူ20လောက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။တိုင်းဒါလက်နက်ကိုင်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မြန်မာစစ်တပ်ကလည်းပြင်းပြင်းထန်ထန်ပြန်လည်တိုက်ခိုက်ခဲ့တာပါ။တပ်မတော်ကလက်နက်ကြီးတွေနဲ့လေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့သတင်းတွေရပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကနမ်တူမြို့နယ်ထဲမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းထွက်ပြေးရတဲ့ဒုက္ခတွေက600ကျော်ရှိနေပါတယ်။ဒါကြောင့်အခုလိုတိုက်ခိုက်နေမှုတွေရပ်ဆိုင်းကြဖို့နဲ့အရတားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်တယ်လို့တိုက်ပွဲဖြစ်ပွားနေတဲ့ဒေသရင်းရှိနေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုကြောင်း OHCHR ရုံးပြောခွင့်ရရူပတ်ကိုဗယ်ကပြောပါတယ
် We are all sides to exercise restraint and to fully respect international humanitarian law
တိုက်ခိုက်နေမှုတွေရပ်ဆိုင်းကြဖို့အတွက်ဘယ်အားလုံးကိုတိုက်တွန်းပါလဲနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့အခွင့်အရေးကိုအပြည့်အဝလေးစားဖို့အချိန်နဲ့အမျှအရတားတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာကာလကြာရှည်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကြီးမားတဲ့ဒုက္ခတွေခံစားနေရတာမို့ဒီပြဿနာကိုစစ်ပန်ပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေနဲ့လက်တွဲဖြေရှင်းကြဖို့တိုက်တွန်းပါတယ်။ဒါ့အပြင်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေရောတိုက်ပွဲတွေကြားမှာပိတ်မိနေသူတွေအတွက်ပါလူသားချင်းစာနာမှုအကူအညီတွေရအောင်လုပ်ပေးဖို့တောင်းဆိုပါတယ်။
အင်္ဂါနေ့မနေ့ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသမှာအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6အခြေစိုက်ရာမူဆယ်မြို့အရှိဘက်မုံကိုဒေသမှာဖြစ်ပွားတာဖြစ်ပြီးစနေနေ့ကမူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်တရုတ်မြန်မာနယ်စပ်ဒေသမှာဒုတိယအကြိမ်ထပ်မံဖြစ်ပွားတဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကချင်ပြည်နယ်ရင်တိုက်ပွဲတွေအဆုံးသတ်ရေးအတွက်တောင်ဆိုဆန္ဒပြသူတွေမကြသေးခင်ကပဲအဖမ်းခံခဲ့ကြရတဲ့ကိစ္စအတွက်လဲစိုးရိမ်ကြောင်းနဲ့ငြင်းချမ်းစွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့ပါမြန်မာအစိုးရကိုကုလသမဂ္ဂကပန်ကြားခဲ့ပါတယ်